ဥရောပသမဂ္ဂလွှတ်တော်အမတ်တွေကြားမြန်မာအရေးဆုံးဖြတ်ချက်တည်းရဲ့ချဖို့ကလည်းရှိနေပါလေမြန်မာအရေးဆုံးဖြတ်ချက်ထဲမှာတော့ရိုက်တာစတင်းနောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲချက်တွေကိုရုပ်သိမ်းပြီးသူတို့ကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းဥရောပလွှတ်တော်အမတ်တွေကတောင်းဆိုထားပါတယ်ရိုက်တာစတင်းနောက်တွေဖြစ်တဲ့ကိုဝါလုံးကိုကျော်စိုးဦးနှစ်ဦးကတော့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေချိုးဖောက်မှုနဲ့တောင်းတန်း9နှစ်စီရင်ခံရတာဖြစ်ပါတယ်ဒီအကြောင်းမတ်သိန်းကြီးထက်ကပြောပြမှာပါ
တရင်းသောတွေကိုလုတ်ကိုအနောက်ရှက်ကင်းကင်းလုံနိုင်တဲ့နိုင်ငံသားအလုံးတန်းတူဝင်ကြတဲ့နိုင်ငံမျိုးကိုမြန်မာပြည်သူတွေရားတင်တယ်လို့ဥရောပသမ္မတ EU ရဲ့နိုင်ငံသားရှေမူဝါဒရေးရာအကြီးအကဲကဒီကနေ့ပြောဆိုလိုက်ပါတယ်ဥရောပပါလီမန်မှာ EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဖရက်ဒီရီကာမိုဂါရီနီကအခုလိုပြောဆိုလိုက်တာပ
ါ People of Myanmar have asked to turn the page.
To go towards the democratic democracy စနစ်ကိုဥတည်ပြောင်းလဲဖို့မြန်မာပြည်သူတွေကတောင်းဆိုခဲ့ကြတာပါပြည်သူတွေကဒီထက်ပိုပြီးတော့ထိုက်တန်ပါတယ်အစိုးရအဖွဲ့အစည်းတွေအနေနဲ့သူရဲ့လုပ်ရပေါ်မှာတာဝန်ခံစီရင်းနဲ့ဒရင်းတော်တွေသူရဲ့အလုပ်သူလွတ်လွတ်လပ်လပ်လုပ်နိုင်တဲ့နိုင်ငံမျိုးကိုမြန်မာပြည်သူတွေရတင်ပါတယ်ကိုယ်ဝန်ယုံကြည်မှုနောက်ခံအကြောင်းရင်းတွေဘာပဲဖြစ်တစေနိုင်ငံသားအလုံးတန်းတူခွင့်ရတဲ့နိုင်ငံတစ်ခုမျိုးကိုမြန်မာပြည်သူတွေရလိုက်ပါတယ်
ဥရောပသမဂ္ဂလွတ်တော်အမတ်တွေကြားမြမအရေးဆုံးဖြတ်ချက်တည်းအချမှတ်ဖို့လဲရှိနေပါတယ်။မြမအရေးဆုံးဖြတ်ချက်ထဲမှာတော့ Riders သတင်းတော်နှစ်ဦးတို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲချက်တွေကိုရုပ်သိမ်းပြီးသူတို့ကိုချင်းကျင်မရှိချက်ချင်းပြန်လွတ်ပေးဖို့ဥရောပလွတ်တော်အမတ်တွေကတောင်းဆိုထားပါတယ်။ Riders သတင်းတော်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်နဲ့ခုနှစ်နှစ်စီကြာခံနေကြရတာဖြစ်ပါတယ်။လက်ရှိမြန်မာနဲ့ဥရောပသမ္မတကြားကုန်သွယ်ရေးအစီအစဉ်တွေကိုထိန်းသိမ်းထားဖို့အတွက်မြန်မာဘက်ကအခြေအနေတွေတိုးတက်လာအောင်ခိုင်ခိုင်မာမာကြိုးပမ်းဖို့လိုတယ်လို့လည်းအင်ယူရဲ့နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲကပြောဆိုပါတယ
်။ We want to make clear to the Myanmar authorities that our trade preferences with Myanmar are linked.
ဥရောပသမ္မတနဲ့မြန်မာနိုင်ငံသားကုန်သွယ်ရေးကမြန်မာနိုင်ငံရဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီအခြေအနေတွေနဲ့ချိတ်ဆက်နေတယ်ဆိုတာကိုမြန်မာအာဏာပိုင်တွေကိုရှင်းရှင်းလင်းလင်းအသိပေးထားပြီးဖြစ်ပါတယ်။ဒါကြောင့်မို့လက်ရှိကုန်သွယ်ရေးအစီအစဉ်တွေကိုထိန်းသိမ်းထားနိုင်ဖို့အတွက်အခြေအနေတွေတိုးတက်လာရေးခိုင်မာပြတ်သားရဲ့လှုပ်ဆောင်ချက်တွေမြင်ရဖို့လိုပါတယ်။တစ်ချိန်တည်းမှာပဲကော်ဖီအာနန်အစီအစဉ်ချက်အတိုင်းပြည်ပခန့်ရဲ့အရင်းငယ်အကြောင်းရင်းတွေကိုဖြည့်ရှင်းနိုင်ရေးမြန်မာအရက်သားအစိုးရနဲ့လည်းအနီးကပ်ဆောင်ရွက်နေပါတယ
်။ Riders တင်းတော်နှစ်ဦးအပေါ်စီရင်ချက်နဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့တုံ့ပြန်ပါတယ်။ဒီသတင်းတောင်နှစ်ယောက်အပေါ်စီရင်ချက်ကိုလူတွေသိပြီးမဖတ်ကြဘူးလို့ထင်ရင်းတဲ့အကြောင်းပြောဆိုသွားတာပါ။သတင်းတောင်နှစ်ဦးအပေါ်တရားရေးစီရင်ချက်အရဆိုရင်တော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဘာမှမဆိုင်နဲ့နိုင်ငံတော်လွှတ်ဝဲချက်အဥပဒေမြေသာဆန္ဒကိုတွေ့ရတယ်ဆိုလဲပြောဆိုသွားပါလိမ့်ရှင်။